ကျန်တဲ့ဘရင်းနေဝါရှင်တန် DC မှာကျင်းပတဲ့ NATO မဟာမိတ်အဖွဲ့85နှစ်မြောက်နှစ်ပတ်လည်ထိပ်သီးအစည်းအဝေးမှာအဖွဲ့ဝင်နိုင်ငံတွေကယူကရိန်းကိုနောက်ထပ်ပံ့ပိုးမှုတွေပေးဖို့အဓိကဆွေးနွေးကြသလိုအနောက်နိုင်ငံတချို့ကတော့ရုရှားကျူးကျော်မှုကနေကျုံးလာရတဲ့ကမ္ဘာတလောရှုပ်ထွေးမှုနဲ့တူနောက်စိန်ခေါ်မှုတစ်ခုဖြစ်တဲ့လက်နက်ပြန်ဆိုင်မှုကိုရန်ဆိုင်ဖို့ပါပြင်လာကြတာပါရုရှားရဲ့အဆက်မပြတ်တိုက်ခိုက်မှုခံနေရတဲ့ယူကရိန်းမှာငြိမ်းချမ်းမှုရဖို့သူတို့လိုအပ်တဲ့လက်နက်တွေနဲ့စနစ်တွေလုံလုံလောက်လောက်ရဖို့လုံနိုင်တော့မှာမဟုတ်ဘူးလို့တွက်ဆလာသလို NATO အနေနဲ့မဟာမိတ်နိုင်ငံတစ်ယူကရိန်းကိုရုရှားစစ်တပ်ရဲ့ရန်ကကယ်ဖို့အတွက်လုံလောက်ပြန်ဆင်ရမယ်လို့ထောက်ပြကြပါတယ်ရုရှားပြင်တရုတ်မြောက်ကိုရီးယားနဲ့အီရန်တို့ကြားကာဝေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေတိုးလာတာကိုအစည်းအဝေးမှာဆွေးနွေးခဲ့ကြတာပါအချိန်ဖြုံးနေလို့မရတော့ဘူးလို့လည်းအမည်ဖော်ထုတ်ပြောဆိုခွင့်ရမှာထားတဲ့ NATO အရာရှိသူက VOA ကိုပြောပါတယ်ဒါပြင်မဟာမိတ်နိုင်ငံအားလုံးအတွက်အဓိကဦးစားပေးရမယ့်ကိစ္စကအခုညစ်အတွက်ကုန်ကြံွေထတ်တိုးဖို့တယ်ကပဲသူတို့လောက်ကင်နှံစွမ်းတိုးလောင်လုပ်ပေးဖို့ဖြစ်ကြောင်းလည်းပြောပါတယ်။တရုတ်ဟာရုရှားအတွက်အစ်စ်နဲ့လက်နဲ့နဲ့လက်နဲ့စနစ်တွင်မြင့်တင်ပေးနေတဲ့ကုန်ကြံပစ္စည်းတွေတင်ပို့ရင်းရုရှားစစ်တပ်အသက်ရှင်အောင်အဓိကလုပ်ပေးနေသူဖြစ်တယ်လို့ထပ်တလဲလဲဆွဆွဲခဲ့တာလည်းဖြစ်ပါတယ်။